ခန်းကြီးဆက်နှင့်အငယ်1မှ30နောက်တဖန်သာရဖျားသည်ပရောဖက်နာသန်ကိုဒါဝိဒ်ထံသို့ဆေလွှတ်တော်မူသည်ဖြင့်နာသန်သည်ဝင်၍အရှင်မင်းကြီးဤမိသောမျိုးတွင်တထည်တူဆင်းရဲသားတူရှိပါ၏တထည်သည်အလွန်များစွာသောတိုးနွမ်းမှစသည်တို့နှင့်ကြွယ်ဝပြည့်စုံပါ၏ဆင်းရဲသားမူကားမိမိဝယ်၍မွေးစားသောတိုးမကလေးတကောင်တည်းမှတပါအခြားသောဥစ္စာမရှိပါသူတိုးမကလေးသည်အရှင်နှင့်၎င်းအရှင်ဤသားသမီးတို့နှင့်၎င်းပေါင်း၍ကြီးပွား၏အရှင်ဤအစာကိုစားတတ်၏အရှင်ဤရေခွင်း၌တောက်တတ်၏အရှင်ဤရင်ခွင်း၌အိပ်၍သမီးကဲ့သို့ဖြစ်၏တထေးအိမ်သို့ဧည့်သည်တဦးရောက်၍တထေးသည်ဧည့်သည်ကိုလှုပ်ကြွေးဖို့မိမိတိုးနွမ်းများကိုနှမျောသောကြောင့်မယူဆင်းရဲသားဤတိုးမကလေးကိုယူ၍ဧည့်သည်ကိုလှုပ်ကြွေးဖို့ချက်ပါသည်ဟုလျှောက်လေသောဒါဝိဒ်သည်ထိုတထေးကိုပြင်းစွာအမျက်ထွက်၍အာရဖျားအသက်ရှင်တော်မူသည့်အတိုင်းထိုတို့ပြုသောသူသည်အမှန်သိရမည်ဂျူနာစိတ်မရှိဘဲထိုအမှုကိုပြုသောကြောင့်ထိုတိုးမကလေးအတွက်လေးစားပြန်ပေးရမည်ဟုမိန့်တော်မူ၏နာသန်ကလည်းထိုသူသည်ကအခြားသူမဟုတ်ကိုရောပင်ဖြစ်ပါ၏ဤတွင်လမျိုး၏ဖျားသခင်ထာဝရဖျားမိန့်တော်မူသည်ကငါသည်ဗိတ္တိပေး၍တင့်ကိုဣတရေလရှင်မင်းအရာ၌ခန့်ထားပြီးရှောလူလက်မှလည်းကယ်လွတ်ပြီးတင့်သခင်ဤအဆွေအမျိုးကို၎င်းတင့်သခင်ဤမယားတို့ကို၎င်းတင်ဤရင်ခွင်၌ငါအပ်ပေးပြီးဣတရေလအမျိုးနှင့်ယူဒအမျိုးကိုငါပေးပြီးထိုအရာများမလောက်လင်အခြားတစ်ပါးသောအရာရာတို့ကိုပေးခြင်းငါငါအလိုရှိ၏တင်ဒီသာရဖျားဤပညာတရားတော်ကိုမထီမဲ့မြင်ပြု၍ရှေ့တော်၌ဒုစရိုက်ကိုအဘဲကြောင့်ပြုပြီသည်နီဟိတ်တိလူဥရိယဤအသက်ကိုဓာဖြင့်တတ်၍သူဤမယားကိုသိမ့်လိပြီတကားထိုသူကိုအာမောမျိုးသားဓာနှင့်တတ်လိပြီတကားယခုမှတင်ဒီငါ့ကိုမထီမဲ့မြင်ပြု၍ဟိတ်တိလူဥရိယဤမယားကိုသိမ့်သောကြောင့်သင်အဆွေမျိုးတို့သည်ဓာဘေးနှင့်အစဉ်တွေ့ကြုံရကြလိမ့်မည်။အငယ်7မှ20သာရဖျားမိန်တော်မူသည်ကားတင်၌ရံပဲ့ပြုသောသူကိုတင်ဤအဆွေအမျိုးတို့အထဲကငါပေါ်စေမည်။တင်မျက်မှောက်တွင်တင်ဤမယားတို့ကိုငါယူ၍တင်အိမ်နီးချင်း၌အသည်ဖြင့်သူသည်နေရှိမှတင်ဤမယားတို့နှင့်ပေါင်းဖော်လိမ့်မည်။တင်သည်ဤအမှုကိုမထင်မရှားပြုတော်လေနေရှိမှငါလှံပြမိဟုဒါဝိဒ်ဖျားမိန့်တော်မူသောစကားကိုပြန်ကြားလေ၏ဒါဝိဒ်ကလည်းငါသည်ဒါဝိဒ်ဖျားကိုပြစ်မှားပါပြီဟုနာသန်အားဝန်ချ၍နာသန်ကအသက်တော်ချမ်းသာစေခြင်းကဒါဝိဒ်ဖျားသည်ကိုရောအပြစ်ကိုပယ်တော်မူပြီးသို့တော်လည်းကိုရောသည်ထိုသို့ပြစ်မှားသောအဖြစ်ကဲ့ရဲ့စရာအခွင့်ကြီးကိုဒါဝိဒ်ဖျား၏ရန်သူတို့အားပေးသောကြောင့်ယခုမြင်သောသားသည်ဆက်ဆက်တရားမည်ဟုဒါဝိဒ်အားလျှောက်ဆိုပြီးမှနန်းတော်မှထွက်သွားသောနောက်ဒါဝိဒ်ဖျားသည်ဒဏ်ခတ်တော်မူသည့်ဖြင့်ဥရိယမယားတွင်ဖွားမြင်သောဒါဝိဒ်၏သားသည်ပြင်းစွာသောဝေဒနာကိုခံရ၏ဒါဝိဒ်သည်သူငယ်အတွက်ဒါဝိဒ်ဖျားအားတောင်းပန်လေ၏အစာကိုရှောင်လျက်အထဲသို့ဝင်၍တညလုံးမြေပေါ်မှအိပ်လျက်နေ၏နန်းတော်သားအသက်ကြီးသူတို့သည်ထ၍ကိုယ်တော်ကိုချီကျွမ်းအပ်သောငါချင်းကပ်ကြတော်လေဒါဝိဒ်သည်ငင်းပယ်၍သူတို့နှင့်အတူအစာမစားဘဲနေ၏ခொနရဲ့စေတော်သူငယ်တည်၏ဒါဝိဒ်၏ကျွန်တို့ကလည်းသူငယ်အသက်ရှင်စဉ်ခါငါတို့လျှောက်သောစကားကိုနားထောင်တော်မူမူသည်ဖြစ်၍သူငယ်တည်ချောင်းကိုလျှောက်လျင်အလွန်ကိုညှင်းဆဲတော်မူလိမ့်မည်ဟုဆိုလျက်သူငယ်တည်ချောင်းကိုမလျှောက်ဝန်းကြတို့ရတွင်ကျွန်တို့ဒီတိုးတိုးပြောသောစကားကိုဒါဝိဒ်တီကြားလျင်သူငယ်တီချောင်းကိုရိပ်မိသည်ဖြင့်သူငယ်တီပြီလို့ဟုကျွန်တို့ကိုမေးတော်မူ၏သူတို့ကလည်းတေပါပြီဟုပြောကြ၏ထိုအခါဒါဝိဒ်တီမြေမှထ၍ရေချိုးခြင်းစီလင်းခြင်းအဝတ်လဲခြင်းကိုပြုပြီးလျင်ဒါဝိဒ်ဖျား၏အိမ်တော်သို့သွား၍ကိုးကွယ်၏ထို့နောက်နန်းတော်သို့ပြန်လာ၍စားစရာကိုတောင်းသောအခါကျွန်တို့သည်စပွဲတော်ကိုပြင်၍မင်းကြီးသည်စားတော်မူ၏အငယ်၂၁မှ၂၅ ကျွန်တို့ကလည်းကိုရောဒီအဘယ်သို့ပြုတော်မူသနည်းသူငယ်အသက်ရှင်စဉ်အခါသူငယ်အတွက်အစာရှောင်လျက်ငိုကြွေးလျက်နေတော်မူ၏သူငယ်တည်သောအခါထ၍စားတော်ခေါ်ပါသည်တကားဟုလျှောက်လင်ဒါဝိဒ်ကသူငယ်အသက်ရှင်စဉ်အခါဘုရားသခင်သည်ငါ့ကိုတနာတော်မူ၍သူငယ်အသက်ကိုချမ်းသာပေးတော်မူမည်မမူမည်ကိုအဘယ်သူဆိုနိုင်သည်ဟုအောင်းမေးလျက်ငါသည်အစာရှောင်၍ငိုကြွေးလျက်နေ၏ယခုမှသူငယ်သေးပြီအဘယ်ကြောင့်အစာရှောင်ရမည်နည်းသူငယ်ကိုပြန်၍ဆောင်ခဲ့နိုင်သလောသူရှိရသောငါတော်ရမည်သူသည်ငါရှိရသောမပြန်မလာရဟုမိန့်တော်မူ၏တဖန်ဒါဝိဒ်သည်ခင်မွန်းဘာသရှေဘကိုနှစ်သိမ့်စေသဖြင့်သူထံသို့ဝင်၍ဆက်ဆံလေ၏သူသည်လည်းတားယောက်ျားကိုဖွားမြေ၍ရှောလမုန်အမိဖြင့်အဖမ်းမဲ့လေ၏ဒါဝိဒ်ဖျားသည်ထိုသူငယ်ကိုချစ်၍ယေရှုပြုတော်မူသည်ဖြင့်ပရောဖက်နာသန်ကိုစေခန့်၍ယေဒိဒိအမိဖြင့်မဲ့တော်မူ၏အငယ်26မှ31ယောဘဒီလေအာမုံပြီရဘမျိုးကိုတက်၍မျိုးတော်ကိုရပြီးမှဒါဝိဒ်ထံသို့လူကိုစေလွတ်၍ကျွန်တော်သည်ရဘမျိုးကိုတက်၍ကံတော်ရှိရာမျိုးကိုရပါပြီယခုမှကျွင်းသောလူတို့ကိုစုဝေးစေသဖြင့်မျိုးနာမှတတ်တော်ချ၍တိုက်ယူတော်မူပါသို့မဟုတ်ကျွန်တော်ယူ၍ကျွန်တော်အမည်ဖြင့်မျိုးကိုတမုတ်ချလိမ့်မည်ဟုလျှောက်လင်ဒါဝိဒ်သည်လူအပေါင်းတို့ကိုစုဝေးစေသဖြင့်ရောဘမျိုးတို့ခြီသွွား၍တိုက်ယူလေ၏မင်းကြီးတရဖူကိုချွတ်ယူ၍ခေါင်းတော်ပေါ်မှတင်ကြ၏တရဖူချိန်ကကြောက်မြတ်ကိုမဆိုဘဲရွှေအခွက်30ရှိသည်မြို့၌လူယူသောဥစ္စာအများကိုလည်းထုတ်လေ၏မြို့သားတို့ကိုလည်းထုတ်ဆောင်၍လွှတ်တိုက်မှုတန်ထွန်းတန်ပစိနှင့်အလုံးမှုကိုလှုပ်စေ၍အုပ်ဖို၌လည်းကျင်လေစီထိုတို့ဒါဝိဒ်သည်အာမုံမျိုးသူယောသန်အပေါင်းတို့၌ပြုပြီးမှလူအပေါင်းတို့နှင့်အတူယေရုရှလင်မြို့သို့ပြန်လေ၏